ပြည်နိုင်ငံလန်ဒန်မြို့မှာရောက်နေတဲ့နိုင်ငံတော်ဤတိုင်းနိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ကို Freedom of the City ဂုံလူဆောင်စုချင်းနဲ့ဒီကနေ့မှာပဲဒေါက်ဆန်းစုကြည်ကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေလုပ်ခဲ့ကြသလိုသူ့ကိုထောက်ခံတဲ့ online လှုပ်ရှားမှုတွေလည်းလုပ်ခဲ့ကြတဲ့အတွက်လန်ဒန်ရောက်မြန်မာနိုင်ငံသားတွေကြားမှာအကွဲအကွဲအပြားပြားဖြစ်နေခဲ့ပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင
်ပြည်နိုင်ငံလန်ဒန်မြို့မှာရောက်နေတဲ့ဒေါက်ဆန်းစုကြည်ကိုလန်ဒန်မြို့တော်ဝန်နဲ့မြို့တော်ကောင်စီကFreedom of the City ဂုံလူဆောင်စုကိုဒီကနေ့ဒေသဆန်တော်ချင်းမွန်လိုက်ပိုင်းမှာချီးမြှင့်ခဲ့တာပါ73ရာစုနှစ်ကလေးကချီးမြှင့်လာခဲ့တဲ့အဲ့ဒီစုကိုလန်ဒန်ဂေဟောအခမ်းအနားမှာချီးမြှင့်လာဖြစ်ပါတယ်အဲ့ဒီစုပေးပွဲအခမ်းအနားနဲ့မလှမ်းမကမ်းပါပဲဒီတင်ရောက်ရိုဟင်ဂျာအရေးလှုပ်ရှားသူတွေနဲ့ကချင်လူမှုအဖွဲ့အစည်းတွေကတွားရောက်ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြသူတွေဟာရခိုင်ပြည်နယ်အတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်ဖိနှိပ်ချုပ်ချယ်ခံရတဲ့ကိစ္စကိုဝေဖန်ထောက်ပြခဲ့ကြသလိုလူအခွင့်အရေးချိုးဖောက်ခံရတဲ့ကိစ္စနိုင်ငံတကာစုံစမ်းရေးအဖွဲ့တွေဝင်ရောက်စစ်ဆေးခွင့်ပေးဖို့ကိုလည်းတောင်းဆိုခဲ့တာပါ။လန်ဒန်အခြေစိုက်ကချင်လူမှုအဖွဲ့အစည်း KCUK ကတော့ဒေါက်ဆန်းစုကြည်ဟာကချင်တွေကိုကိုးစားမပြုကြောင်းနဲ့ကချင်လူမှုအကျိုးစီးပွားကိုဆန့်ကျင်မဲ့ဒီတိုင်ရဲ့ယင်းနှိမ့်နှံမှုတွေမြန်မာစစ်တပ်ကိုထောက်ခံမှုပေးမဲ့ဒီတိုင်ဘီရင်တပ်မတော်ရဲ့ဘယ်လိုအထောက်ပံ့မျိုးကိုမှလက်မခံကန့်ကွက်ကြောင်း KCUK ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ KCUK အဖွဲ့ခေါင်းဆောင်သူဖြစ်တဲ့လက္ခဏာပိုင်ဇော်လီကသူတို့ဆန္ဒပြရတဲ့အကြောင်းကိုရှင်းပြပါတယ်
။နံပါတ်1အချက်အနေနဲ့ကတော့ UK မှာရှိတဲ့ကတိလူသူကိုစူးစမ်းမပြုဘူးဆိုတဲ့အကြောင်းကိုပြောချင်တယ်။ဘာဖြစ်လို့လဲဆိုတော့ဒီနေ့သူကဒီအဝတ်တစ်ခုကိုလက်ခံမှာပေါ့နော်။နောက်ပြီးမှသူကဒီမြန်မာနဲ့လည်းတွေ့တယ်ဆိုတော့ဒီသူတို့စီးပွားရေးတွေပါလေလှုပ်လာနိုင်တယ်ပေါ့ကချင်းပြည်နယ်မှာပေါ့နော်။ဆိုတော့ဒီစီးပွားရေးကိုအဲကျေးဒီငယ်မင်းငင်းချမ်းတီးချင်မှာပါမလောက်ကြဘူးပေါ့ဒါလေးအတိတ်အကြောင်းအနေနဲ့ပါဝင်တယ်လို့ပြောချင်တယ်အဲအားမလို့အားမရဖြစ်တယ်ဆိုတာကတော့ဥပမာဒီ NCE ကိုလက်မှတ်ထိုးဖို့တစ်ဖက်သက်ပြောတယ်လို့ကျွန်တော်တို့ဟိုမြင်တယ်လေတကယ်တမ်းဆိုရင်တော့ဒီတိုက်ပွဲဖြစ်နေတဲ့ဘက်နှစ်ဘက်ပေါ့နော်အစိုးရစစ်တပ်ကိုရောဒီလက်နက်ကိုင်စစ်တပ်နှစ်ဖက်လုံးကိုပေါ့နော်အဲ့မြတ်မြတ်တတ်တာပေါ့အဲအတိုင်းပင်ခံပုဂ္ဂိုလ်တူသူ့အနေနဲ့ပြောရင်တော့ပုံပြီးမှဆော့ဖက်လို့ရတဲ့အတိုင်းအတာတစ်ခုအထီတော့ဆော့ဖက်စီပါပေါ့
တပတ်ကဆန္ဒပြကန့်ကွက်မှုတွေရှိနေခြင်းမှာပဲဗီဒီယိုမှာရှိတဲ့မြန်မာလူမှုအသင်းကလည်းအဲ့လိုဆန္ဒပြတာတွေကိုကန့်ကွက်လိုက်ပြီးဒေါက်ဆန်းစုကြည်ရဲ့ရက်တီလှုပ်ဆောင်မှုတွေကိုထောက်ခံကြောင်းပြသတဲ့အနေနဲ့ We stand with you ဒေါက်ဆန်းစုကြည်ဆိုတဲ့ဒဏ်ရန်လှုပ်ရှားမှုတစ်ခုအတွက်အွန်လိုင်းကနေလက်မှတ်ကောက်ခံခဲ့ရမှာစုစုပေါင်း4000ကျော်ရရှိခဲ့ပြီးလန်ဒန်မြို့တော်ဝန်စီအဲ့ဒီလက်မှတ်တွေပေးပို့သွားမယ်လို့မြန်မာလူမှုအသင်းတာဝန်ခံတူဖြစ်တဲ့ကိုမင်းဟင်းကပြောပါတယ
်။သူတို့အနေစုဆက်ယူပြီးဆန္ဒပြတဲ့ဒီရိုဟင်ဂျာအဖွဲ့နဲ့တခြားအဖွဲ့ဒီအဖွဲ့ကမဟုတ်တဲ့ဥစ္စာတွေဆက်ဆွဲပြီးတော့လုပ်တော့ကျွန်တော်တို့အရာကိုမကျေနပ်လို့ဒါကိုဟိုရှုံ့ချတဲ့အနေနဲ့အွန်လိုင်းပက်တီရှင်းကိုလုပ်ခဲ့တယ်။အဲ့ဒီဟာအခုဆို4000ကျော်ရနေပြီပေါ့နော်။ကိုယ်ကတည်းကပြောတဲ့အစားဒီရခိုင်ပြည်နယ်မှာရှိတဲ့လူတွေရဲ့အခက်အခဲတွေရှိတယ်။အဲ့ဒီအခက်အခဲတွေမှာဒီဒေါက်ဆန်းစုကြည်ကတိချအတိုင်မထွက်ခဲ့ဘူးမကန်ကြခဲ့ဘူးဆိုပြောလို့တကယ်တော့အမေစုကဒေါက်တာကိုဖီအနန်နဲ့ကော်ရှင်အဖွဲ့ကိုအခုညတောင်းပြီးတော့သူကစုံစမ်းစစ်ဆေးထားပါပဲ။ပြီးတော့နောက်ပိုင်းအနယ်တီအစိုးရအနေနဲ့ဒီအချက်လက်တွေကိုအောက်နဲ့ဖော်ဖို့လည်းဒီလိုနေပါတယ်။ဒီလိုဆုံးနေတဲ့အချိန်မှာတဖက်ကဆူဆူကြိုးလို့ online campaign လုပ်ဖြစ်ခဲ့တာပ
ါဒီတမ်းမြန်လှူရှားမှုကိုလန်ဒန်မြို့တော်ဝန်စတိတ်ခန်းကလည်းထောက်ခံပြီးဒေါက်ဆန်းစုကြည်ဘက်ကရက်တီကြောင်ပြောဆိုထားပါတယ်ဒေါက်ဆန်းစုကြည်ဟာဒီတရားမြန်မာနိုင်ငံသား300လောက်နဲ့လန်ဒန်မြို့ Mary Lebon Hotel မှာမေလ9ရက်မနေ့ပြန်မနေ့ပိုင်းမှာတွေ့ဆုံမှုရှိပါတယ်ခင်ဗျာ